တော်တာရှင်များရှင်ပြည်ပရောက်ရှမ်းတိုင်းရင်းသားခေါင်းဆောင်တို့ကရှမ်းပြည်ကိုတီးကြလွတ်လပ်တဲ့နိုင်ငံအဖြစ်ကြီးညာခဲ့တာနဲ့ပတ်သက်ပြီးဒီနေ့မနေ့ပိုင်းကပဲရန်ကုန်မြို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမြန်မာနိုင်ငံမှာပါဝင်တဲ့ပြည်내တိုင်းစားတဲ့တိုင်းရင်းသားအလုံးစုပေါင်းပါဝင်တဲ့ဒေသတွေဟာမိမိအခါမှခွဲထွက်ပိုင်ခွင့်မရှိကြောင်းခွဲထွက်ခြင်းစင်ပြိုင်အစိုးရဖွဲ့စည်းခြင်းစတာတွေကိုလည်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလက်မခံကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးလွင်ကိုဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီအပိုင်းတွင်မှာဒီပရောက်ရှမ်းပြည်ဘက်ကဟိုတိုင်းရင်းသားခေါင်းဆောင်ဟောင်းတချို့ကနေပြီးတော့ရှမ်းပြည်ကိုလွတ်လပ်ရေးကြေညာတယ်ဆိုတဲ့သတင်းထွက်လာပါတယ်ခင်ဗျာ။အဲ့ဒီသတင်းနဲ့ပတ်သက်လို့အန်ဂယ်ရိုရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားလေးသိချင်လို့ပါခင်ဗျာ
အန်ဂယ်ရိုသဘောထားကဒီနေ့မနေ့က EC ဒါဒီအန်ဂယ်ရိုကြေညာချက်ထုတ်ပြီးဖြစ်ပါတယ်အဲဒီကြေညာချက်ခင်ဗျားကိုဖတ်ပြမယ်လေ
ဟုတ်ကဲ့ခင်ဗျာ
ဒီတိုင်းရင်းသားများအနေနဲ့ပတ်သက်၍အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဤမူဝါဒများမှာအပိုက်ခွဲတဲ့အမိမြန်မာနိုင်ငံတော်ကိုဒီမိုကရေစီကျင့်စဉ်များဖြင့်စစ်မှန်သောဒီတော်စုမြန်မာနိုင်ငံတော်အဖြစ်ကွယ်စည်းတည်ဆောက်ရန်အပိုက်ခွဲနှင့်တိုင်းသားလူမျိုးအားလုံးလက်တွဲမပြုတ်စတမ်းသိစီညီညွတ်မှုဖြင့်ဒီတော်စုကြီးတည်တံ့ခံရည်ဒီတော်စုဖွံ့ဖြိုးတိုးတက်ရေးနှင့်ဒီတော်စုကြီးရင်းချမ်းသာရာရေးကိုဥတည်ပြည့်စုံမည်အပိုက်ခွဲသုံးဒီတော်စုမြန်မာနိုင်ငံတော်တွင်ပါဝင်သည့်ဒီနေ့တိုင်းစသည့်နိုင်ငံတော်ဤနေမည်အတိုင်းချဟုသမျှသည်နိုင်ငံတော်မှဤသည့်အခါပြခွဲမထွက်ရတိုက်ခွဲလေနိုင်ငံတော်သည်ရန်သူဒီသူဖြစ်ကြသောကချင်ကရသယင်ချင်းသမာမွန်ရခိုင်ရှာအစရှိသောတိုင်းရင်းသားလူမျိုးနွယ်စုများနှင့်ကောင်းစားပွဲစည်းသားသောနိုင်ငံဖြစ်သည့်အပိုင်းနှင့်အဖွဲ့ချုပ်၏အထက်ပါမူများနှင့်မတိုက်မီသည့်ကြံစည်ချက်များလှုပ်ဆောင်ချက်များတင်ပြိုင်အစိုးရပွဲစည်းခြင်းများကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေဖြင့်လုံးဝလက်မခံနိုင်ကြောင်းကြေညာလိုက်သည
်ဟုတ်ကဲ့ကျေးဇူးပါပဲအန်ကြီးခင်ဗျာအဲ့တော့ဟိုတဘောကတော့ဒီအရင်တုန်းက1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့ဖက်ဒရယ်ပြည်ထောင်စုအခြေခံဥပဒေထဲမှာတော့ခွဲထွက်ပိုင်ခွင့်ဆိုတာကိုကြားထမ်းထားတယ်လေအဲ့တော့အဲ့ဒီခွဲထွက်ပိုင်ခွင့်ဆိုတာကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်မခံဘူးဆိုတဲ့သဘောပေါ့ကျွန်တော်ကြားလိုက်တဲ့အပိုက်၃အရာဆိုရင
်ဒီမိုကရေစီအဖွဲ့ချုပ်အနေဖြင့်နော်လုံးဝလက်မခံနိုင်ကြောင်းကြေညာလိုက်သည်ဒါကျွန်တော်တို့ရဲ့ယက်တီချက်ပဲလေဒီဥစ္စာလေးကျွန်တော်တခုပြောချင်တယ
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ဒီလားဒီမိုကရေစီဘောကျိုးရဲ့အဲခံယူချက်ပေါ့ဗျာတို့ကဒါ CRPP မှာကျွန်တော်တို့အတင်ပြပြီးအတည်ပြုချက်ရယူပြီးဖြစ်ပါတယ
်ဟုတ်ကဲ့ CRPP ဆိုတော့ဒီတခြားတိုင်းရင်းသားအဖွဲ့အစည်းတွေအားလုံးရဲ့အတည်ပြုချက်ပေါ်လာရပြီပေါ့
ကျွန်တော်ပါတယ်ကွန်တုံးဘုကျင်းတန်တို့အဲဒီပေါ်ဦးစောဗရာအောင်တို့အဲနောက်ပြီးတော့ကျွန်တော်တို့ဟိုတွေနေရှိပါတယ်ဟိုတတိပုဂ္ဂလတွေပေါ့လေအခုတော့တို့ကတတိပုဂ္ဂလခေါ်တာပေါ့အရင်ကတော့တို့အဖွဲ့စီးစီးရှိပါတယ
်ဟုတ်ကဲ့ကျေးဇူးပါပဲအခုလေ